နိုင်ငံတကာချက်ချီမီအဖွဲ့ ICRC အကြီးအကဲပီတာမော်ရာဟာဒီကနေ့နေပြည်တော်မှာမြန်မာစစ်အုပ်ချုပ်ရေးကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့အကြောင်းနီကေးအေရှာသတင်းကဖော်ပြပါတယ်။သူတို့နှုတ်တွေ့ဆုံတာမှာမြန်မာနိုင်ငံအကျဉ်းဆောင်တွေအတွင်း ICRC ချက်ချီမီအဖွဲ့ပြန်ပြီးတော့တွားရောက်ကြည့်ရှုနိုင်မှုနဲ့ပဋိပက္ခတွေဖြစ်ပွားနေတဲ့နေရာတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်ရေးကိစ္စတွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့ပါတယ်။ICRC ဘက်ကတောင်းဆိုချက်တွေကိုလက်ခံမယ်လက်မခံဘူးဆိုတာပေါ်ပေါ်မူးချင်းမင်းအောင်နိုင်ကဘာကတိကဝတ်မှမပေးခဲ့သလိုတောင်းဆိုချက်တွေကိုညှင်းပယ်တာမျိုးလည်းမရှိခဲ့ဘူးလို့ဆွေးနွေးပွဲနဲ့ညှိဆက်တဲ့သူတွေကိုကိုးကားပြီးတော့တရေမှာဖော်ပြပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအတွင်းမှုချုပ်မနေ့ကမှမြန်မာနိုင်ငံကိုလာရောက်ဖို့စီစဉ်ထားပြီးဒီခရီးစဉ်မတိုင်ခင် ICRC နဲ့ပေါ်ပေါ်မူးချင်းမင်းအောင်နိုင်တို့တွေ့ဆုံတာဖြစ်တယ်လို့လည်းတရေမှာရေးသားထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်နှိမ်နှီးမှုတွေကြောင့်လူ140ကျော်သေဆုံးခဲ့ပြီးဖမ်းဆီးထိန်းသိမ်းခံထားရသူ4500နီးပါးရှိတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကကူညီဆောင်ရှောက်ရေးအစီအစဉ်အေအေပီပီကသတင်းထုတ်ပြန်ထားပါရဲ့ရှင်။